ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံကိုလာရောက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားတဲ့ပိုယဟမင်းကြီးဟာမာသာထရီဇာတူထောင်ခဲ့တဲ့မိဘမယ်ကြီးဟာကိုဒီကနေ့စနေနေ့မှာတွားရောက်ခဲ့ပါတယ်။သူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာပဲမာသာထရီဇာဂေဟာကိုပိုယဟမင်းကြီးရောက်ရှိသွားပြီးတော့ဂေဟာမှာလှည့်လည်ကြီးရှုတော့ဒီဂေဟာကိုကြီးမှုတဲ့ Missionaries of Charity ပရဟိတအဖွဲ့ကတိလာရှင်နဲ့အတော်ကိုဝမ်းမြောက်ပျော်ရွှင်သွားကြတာတွေ့ရပါတယ်။မာသာထရီဇာတက်ရှိထင်ရှားရှိခြင်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်တိုင်းမှာဒီဂေဟာမှာနေထိုင်သွားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီဂေဟာမှာရှိတဲ့တိလာရှင်တွေအားလုံးကလည်းမာသာထရီဇာရဲ့အမှတ်အသားအဖြူရောင်ကိုအပြာအနာကိုတိလာရှင်ဝတ်စုံကိုဝတ်ဆင်ထားကြပါတယ်။မာသာထရီဇာဟာ1998ခုနှစ်မှာကွယ်လွန်လာဖြစ်ပြီးတော့2016ခုနှစ်မှာတော့သူတော်စင်ဖြစ်တဲ့ချီးမြှင့်သတ်မှတ်ခံရတာပါ။သူက1980ပြည်လုံခုနှစ်တွေတည်းမှာလွတ်လပ်ရေးတိုက်ပွဲမှာပါကစ္စတန်စစ်သားတွေစော်ကားလို့ကိုဝင်ရှိကုန်တဲ့ဘန်ဂါလီအမျိုးသမီးတွေကိုကူညီဖို့လှုပ်ရှားကနေပြီးတော့အစင်းရဲ့အနွမ်းပါဆုံးသူတွေကိုကယ်တင်နိုင်ဖို့ဆိုပြီးတော့ Missionaries of Charity အဖွဲ့ကိုထူထောင်သွားခဲ့တာပါ။ပုံရဟမင်းကြီးကအဲ့ရတဲ့လဲနေတဲ့လူမမာတွေကိုကိုရိုင်းကြည့်ရှုပြီးတော့အားပေးစကားပြောခဲ့ပါတယ်။နောက်တော့ပုံရဟမင်းကြီးကဒီလိုမျိုးလူဦးရေရဲ့69ရာခိုင်နှုန်းကျော်မွတ်စလင်အများစုနေထိုင်တဲ့တိုင်းပြည်တစ်ပြည်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတူကွဲပြားတဲ့ဘာသာတွေကြားကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်တာအတွက်ချီးကျူးပါကြောင်းဒီကေဟာမှာပြောကြားတဲ့မင်းကမှချီးကျူးသွားခဲ့ပါတယ်။မြန်မာနိုင်ငံကရောက်ရှိလာတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့တွေ့ဆုံရတဲ့ဘာသာပေါင်းစုံတွေနဲ့တွေ့ဆုံပွဲအတွက်လည်းအရန်ဝမ်းမြောက်မိတဲ့ဘာကြောင်းသူပြောသွားခဲ့ပါတယ်ရှင်။